ကော်မရှင်ဥက္ကဋ္ဌဂျိုဆေးမန်နျူရယ်ဟာမြန်မာအစိုးရအနေနဲ့မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေကိုတော်တော်များများလှုပ်ဆောင်လာတာကိုတွေ့ရပါပဲ။တိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးမရသေးတာလို့ပြီးတော့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အကြမ်းဖက်ပြည်ပခမျိုးတွေကိုဖြေရှင်းရမယ့်စိန်ခေါ်ချက်တွေဟာရှိနေတော့မယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးဝန်ကြီးဦးအောင်မင်းနဲ့ရန်ကုန်မြို့ကငြိမ်းချမ်းရေးစင်တာမှာဒီကနေ့တွေ့ဆုံတဲ့အချိန်ပြောဆိုခဲ့တာပါ။အပြည့်အစုံကိုတော့ဒီပွဲကိုကိုရိုင်းသွားရောက်ပြီးတော့သတင်းယူခဲ့တဲ့ရန်ကုန်အခြေစိုက် VOA သတင်းတော်ကိုသူရဆိုးကိုမန္နနာချမ်းကမေးမြန်းပြီးတော့တင်ဆက်ပေးထားပါတယ်ရှင်
။ဒီကနေ့ရန်ကုန်ဒီ Peace Center မှာပေါ့လေဥရောပကော်မရှင်ဥက္ကဋ္ဌဒီ Jose Manuel နဲ့ဝန်ကြီးဦးအောင်မင်းတို့တွေ့ဆုံခဲ့တယ်ဆိုတော့သူတို့အဓိကပေါ့လေဒီမြန်မာပြည်အခြေအနေတွေနဲ့ပတ်သက်ပြီးဘာတွေဆွေးနွေးပြောဆိုခဲ့ကြလဲရှင်
။ဒီနေ့ဒီနေ့တွေ့ဆုံတဲ့ပွဲမှာဥအောင်မင်းပြောသွားတာကဒီဒီစံတာကိုတမန်ကြီးကဖွင့်ပြင်ပေးလိုက်ပြီးတော့ဒီအထဲမှာတိုင်းသားတွေပါဝင်လာမှာဖြစ်တယ်လို့နေမေဒီသာဖွင့်ပြရေးအတွက်တနေရာထဲမှာလို့လို့ရဖို့အတွက်ဒီဒီစံတာကိုဖွင့်လိုက်တာဆိုဥရောမင်းကပြောသွားပါတယ
်ဒီစံတာမှာတမန်ကြီးက presidential order နဲ့ကျွန်တော်ဖွင့်ပြင်ပေးလိုက်တယ်အဲ့ဒီမှာဘယ်သူပါမလဲဆိုတော့ government body ပါမယ်နောက်ပြီးတော့တိုင်းသားကိုယ်စားလှယ်တွေပါမယ်နောက်ပြီးတဲ့အခါကျတော့ donor တွေပါမှာပေါ့အဲ့ donor supporting group မှာလည်းကျွန်တော်တို့ခုကျွန်တော်တို့ကတိပေးထားတာပေါ့အားလုံးထောက်နိုင်ငံရှိတာပေါ့ဟို Norway, Australia, UK, Global World Bank, UN အဲ့ဖွဲ့ပြီးပေါ့နော်ဒါတော့ပြောရင်တော့ဗျာပြည့်စရသွားပြီးရင်ဒီနေမြေဒေသမှာဖွံ့ဖြိုးတိုးတက်ရေးတွေလုပ်ရမယ်ဟလာသူတို့ဒီကကျားတို့ peace process မှာပါတဲ့ demining demobilization rehabilitation နောက်ပြီးတော့ security sector reforms ဒါတွေကဒါ peace process မှာပါတဲ့အစီအစဉ်တွေပေါ့ဒါတွေအားလုံးကိုကျွန်တော်လုပ်သွားမှာလုပ်တော့ဒီလိုဖွဲ့လိုက်ချင်ပြင်ဒီနေ့ one stop service ဖြစ်သွားမှာပေါ့တောင်းဆောက်ချင်တဲ့လူကပညာရေးဝန်ကြီးဌာနသွားပြောကြမှာလို့ရောရှင်းအောင်ဆောက်ချင်တဲ့လူကစစ်မှန်ရေးဝန်ကြီးဌာနပြောသွားပြောကြမှာလို့ဒီမှာပဲ one stop service ခါလေးလုပ်
ဟုတ်ကဲ့ဒါဆိုရင်ဒီဥရောပကော်မရှင်ဥက္ကဋ္ဌဒီဟိုဆေးမနျူရယ်ကရောဒီမြန်မာနိုင်ငံလက်ရှိအခြေအနေနဲ့ပတ်သက်လို့ဒီပြပြင်ပြောင်းလဲမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့သူ့ဘက်ကတခုခုပြောတာမျိုးရောရှိလားရှင
်ဟုတ်ကဲ့သူကဒီမြန်မာနိုင်ငံအခုခါလမ်းကြောင်းမှန်ပေါ်ရောက်နေပြီပြပြင်ပြောင်းလဲမှုတွေအများကြီးလှုပ်ဆောင်နေရဆိုပေမဲ့ဒီစင်ခေါ်မှုတွေလည်းရှိနေတော့မဲဖြစ်တယ်ခုလိုပြောပါတာကတည်းက
There can be no democracy without peace and there can be no peace
ကျုပ်တို့ကတော့နိုင်ငံသားလက်နက်ကိုင်နဲ့ငြိမ်းချမ်းရေးမရပဲဒီမိုကရေစီကိုပေါ်ဆောင်နိုင်ဖို့နိုင်ငံရေးကျင်းသားတွေကြံနေသေးတယ်သူပေးဖို့လိုတယ်တော့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ဒီတွေးထက်တန်ရုပ်ပဋိပက္ခတွေကြောင့်ပြည်ပြင်ပြောင်းလဲရေးလုပ်ငန်းရှင်တွေကိုဒီနောက်ဆက်တွဲထိခိုက်မှုတွေဖြစ်လာမှာတွေ့နေလို့ပြောပါတယ်နောက်တစ်ခုကသူ့အနေနဲ့ဒါတွေကိုဒီအနာပိုင်းတွေအနေနဲ့ပေါ့နော်ကိုင်တယ်ဖြစ်ရှင်းဖို့ကိုလည်းသူတိုက်တွန်းခဲ့တယ်လို့ပြောသားပါတယ်ခင်ဗျာဒါနဲ့တက်ဆက်တဲ့ပဲဒီ Peace Center ရဲ့အကြံပေးသူဖြစ်တဲ့ဒေါက်တာတန်းမြေဦးကလည်းဒီ Peace Center မှာဝန်ကြီးဦးအောင်မင်းနဲ့ဒီ EU Commission ကလည်းလက်မှတ်ထိုးတယ်ဆိုတာဟာဒါ EU အနေနဲ့ဒီ Peace Process ကိုထောက်ခံတာရဲ့ Peace Center ကိုထောက်ခံတဲ့အကြောင်းနဲ့နောက်ပြီးတော့သူတို့ဒီ Peace Center ရဲ့နောက်ဆက်တဲ့လုပ်သွားမယ့်လှုပ်ဆောင်ချက်တွေချင်းပြပါတယ်
ရန်ကုန်မှာရှိနေတဲ့ VOA သတင်းတော်ကိုသူရဆိုးမင်းမြန်ခဲ့တာဖြစ်ပါတယ်ဒီကနေ့ရန်ကုန် Peace Center မှာမြန်မာဆိုးရဝန်ကြီးဦးအောင်မင်းနဲ့ဥရောပကော်မရှင်ဥက္ကဋ္ဌ Jose Manuel တို့တွေ့ဆုံချိန်မှာအဓိကကတော့ဒီမြန်မာနိုင်ငံကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကောင့်ထက်ပေါ်ဖြစ်မြောက်အောင်လို့ဥရောပကော်မရှင်အနေနဲ့အကူအညီတွေပေးရသွားမှာဖြစ်တဲ့အကြောင်းကိုလည်းနှစ်ဖက်သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ် Mr. Jose ကရန်ကုန်ကိုမလာခင်ဒီကနေ့မနေ့ပိုင်းနေပြည်တော်မှာဒီသမ္မတဦးသိန်းစိန်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ပြီးတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်ဒေါ်လာ100ကိုရှေ့လာမယ့်နှစ်ကစလို့ထောက်ပံ့ကူညီဖို့လည်းကတိပြုခဲ့တာဖြစ်ပါတယ်ရှင်